မင်္ဂလာညနေခင်းပါသောသားရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2018ခုနှစ်ဧပြီလ25ရက်ဗုဒ္ဓဟူးနေ့ညနေခင်းအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောပါဒီနေ့အစီအစဉ်မှုဖြစ်တော်ဝင်ရုပ်တင်ဆက်တော်မှာပ
ါမင်္ဂလာညနေခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညနေမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်နိုင်ငံအတွင်းတရားမဝင်ရောက်နေတဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထရန့်အစိုးရကဆက်လက်ထားရှိသွားပြီးဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။သမ္မတထရန့်ဟာပြင်သစ်သမ္မတကိုမနေ့ညကညစာနဲ့တက်ခင်းအခံခဲ့ပါတယ်။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်ကတဲ့ဆိုင်ပို့ဆိုးလာကြောင်း RSF အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့အစီအစဉ်အမှာဖော်ပြထားပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှမျှသတင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျ
။ကောင်းပါပါရှင်။မြန်မာဘင်္ဂလားဒေ့ရှ်နဲ့ချာမြန်မာကမြစ်ချောင်းဘေးမှာတဲထိုးပြီးတော့ခိုးလုံနေတဲ့ထောင်နဲ့ချီတဲ့ဒုက္ခသည်တွေရဲ့အခြေအနေကတဲ့သတင်းကိုကြားမှာကတော့
ဒီအင်ဂျီယာလေထိုင်မှုကအခက်အခဲရှိပါတယ်။ဒီချောင်းဘေးမှာလည်းဖြစ်နေတယ်ဆိုတော့မိုးလင်းစဉ်တော့အခက်အခဲရှိရဲ့။ဒါကျွန်တော်တို့ဒီရက်တီစက်ပြီးရက်တီလည်းမိုးလင်းမှာတော့
ကိုရိုင်းသတင်းတွားယူနေတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုမိုးစောပြောပြသွားတော့ကိုတော့နောက်ပိုင်းမှာအသေးစိတ်တင်ပြတော့ပါမယ်။ဒါအပြင်လိုင်တာယာကထိမ့်ပင်အမိုက်ပုံကြီးမီးလောင်နေတာကိုမိသက်တပ်ဖွဲ့အနေနဲ့အတော်အတန်ထိန်းချုပ်ထားပြီးအတွင်းလိုက်လောင်နေတဲ့မိသားတွေကိုငြိမ်းသက်ဖို့ကြိုးစားနေကြတဲ့သတင်းရုံးတင်တရားဆွဲဆိုခံရတဲ့ Writers သတင်းထောင်တို့အမှုမှာတရလူပြတက်တည်တူရဲမှုမိုးရံနိုင်ကိုယုံကြည်ရတော့တက်တည်ဟုတ်မဟုတ်မကြခင်ဆုံးဖြတ်တော့မယ့်သတင်းကိုလည်းကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တန့်ရောက်သတင်းတွေကိုခုစောဝင်းလိုက်နဲ့မမသတင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်နိုင်ငံအတွင်းမိဘတွေနဲ့အတူတရားမဝင်လိုက်ပါလာတဲ့ Dreamers လို့ခေါ်တဲ့ကလေးငယ်9သိန်းကိုမူလကအကာအကွယ်ပေးထားတဲ့အတိုင်းသမ္မတထရန့်အစိုးရအနေနဲ့ဆက်လက်ထားရှိဖို့အမေရိကန်တရားရုံးတစ်ခုကအမိန့်ချမှတ်လိုက်ပါတယ်။ကလေးဘွားကရောက်လာကြသူတွေကိုကင်းလွတ်ခွင့်ပေးထားတဲ့ဒါကာအစီအစဉ်ကိုဖျက်သိမ်းဖို့သမ္မတဒေါ်နယ်ထရမ့်ရဲ့ကြိုးပမ်းချက်ကိုဆန့်ကျင်တဲ့အမိန့်ကိုခရိုင်တရားသူကြီးဂျွန်ဘိတ်ကချမှတ်လိုက်တာဖြစ်ပြီးအဲ့ဒီအစီအစဉ်အတွက်အသစ်လျှောက်လာတဲ့သူတွေကိုလည်းအမိမြေလုံခြုံရေးဝန်ကြီးဌာနအနေနဲ့လက်ခံပေးဖို့တပါးလည်းအမိန့်ချမှတ်လိုက်ပါတယ်။သမ္မတဘာရက်အိုဘားမား2012ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့အဲ့ဒီဥပဒေအရအမေရိကန်ပြည်ထောင်စုကိုအရွယ်မရောက်ခင်မိဘတွေနဲ့အတူလိုက်ပါလာကြတဲ့အဲ့ဒီကလေးငယ်တွေအနေနဲ့အထက်တန်းကျောင်းတက်ခွင့်အထက်တန်းကျောင်းပြီးတဲ့အထိကျောင်းတက်ခွင့်ရှိကြသလိုရာဇဝတ်မှုကျွလွန်ထားခြင်းမရှိသူတွေအနေနဲ့တရားမဝင်တိကျမှာခင်ဗျာတရားဝင်နေထိုင်ပြီးအလုပ်လုပ်ခွင့်ရကြမှာဖြစ်ပါတယ်ဒါပေမဲ့ဒီအစီအစဉ်အတွက်နှစ်နှစ်မှတစ်ခါတက်တန်းတိုးကြရမှာဖြစ်ပါတယ်သမ္မတဥပမာအစိုးရအနေနဲ့ဥပဒေအရအဲ့ဒီလိုလုပ်ခွင့်မရှိဘူးဆိုတဲ့အကြောင်းပြချက်နဲ့အမိမြေလုံခြုံရေးဝန်ကြီးဌာနကဒီအစီအစဉ်ကို2018ခုနှစ်မှာပယ်ဖျက်ခဲ့ပါတယ်လွတ်တော်ကဒီဒါကာအစီအစဉ်ကိုပြင်ဆင်မဲ့အများအားအစီအစဉ်တစ်ခုရေးဆွဲပေးဖို့မလကုံအထိသမ္မတထရန့်ကအချင်းပေးခဲ့ပေမဲ့ Republican ဦးဆောင်တဲ့လွတ်တော်ကတစုံတရာလှုပ်ဆောင်ခဲ့ခြင်းမရှိပါဘူး
။ American နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတ Emmanuel Macron ကိုသမ္မတ Trump အစိုးရလက်ထက်ပထမဦးဆုံးနိုင်ငံတော်အဆင့်ညစာစာပွဲနဲ့တက်ခင်းအပ်ခံခဲ့တဲ့အပေါ်အလွန်ပဲဝမ်းမြောက်ဂုဏ်ယူမိကြောင်းသမ္မတ Trump ကအင်္ဂါနေ့ကပြောပါရယ်။American ပြင်သစ်နှစ်နိုင်ငံကြားအလွန်ထူးခြားကောင်းမွန်တဲ့ချစ်ကြည်ရင်းနှီးမှုရှိရဲ့လို့ညစာစာပွဲတက်ရောက်လာသူတရားကျော်ရှိမှသမ္မတ Trump ကထုတ်ဖော်ပြောဆိုခဲ့ပါတယ်။မိမိတို့နိုင်ငံတွေနဲ့ကမ္ဘာကြီးအကျိုးအတွက်ဆောင်ရွက်ဖို့နှစ်နိုင်ငံခေါင်းဆောင်နှစ်ဦးကြားတနိဋ္ဌာန်ချမှတ်ထားတယ်လို့ပြင်သစ်သမ္မတ Emmanuel Macron ကပြောဆိုခဲ့ပြီး American ပြင်သစ်နှစ်နိုင်ငံချစ်ကြည်ရင်းနှီးမှုအတွန့်ရှည်စေဖို့တောင်းဆုပြုခဲ့ပါတယ်။ဒီညစာစာပွဲကပြင်သစ်သမ္မတကိုဂုဏ်ပြုကျင်းပခဲ့ရာဖြစ်ပြီးပြင်သစ်သမ္မတမက်ခရွန်းကိုအင်ဖြူရောမှာအစင်လာတိုင်းစစ်တဲ့အဖွဲ့ဝင်အင်အား900နဲ့တနက်21ချက်ပစ်ဖောက်အမြောက်ပစ်ဖောက်ပြီးနိုင်ငံတော်တချင်းနဲ့ကြိုးဆိုခဲ့ပါတယ်။ American ပြည်အောင်စုနဲ့ပြင်သစ်သမ္မတနှစ်ဦးစလုံးကအီရန်နဲ့ညှိနှိုင်းဆွေးနွေးမှုတွေကိုဆက်လုပ်ကြဖို့ပြောပြီးနောက်ပိုင်းမှာညစာစာပွဲကျင်းပခဲ့တာပါ။လက်ရှိရထားတဲ့အီရန်နဲ့နျူကလ িয়ার သဘောတူညီချက်ကို American ဘက်ကလက်မခံတော့ဘူးလားဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုခဲ့တာမရှိခဲ့ပါဘူး
။အီရန်အရေးကိစ္စနဲ့ပတ်သက်လို့ပြည်သစ်သမ္မတနဲ့နိုင်ငံသဘောတူညီမှုရှိနိုင်တဲ့အချက်တွေကိုလေ့လာသွားမယ်လို့ American သမ္မတ Donald Trump ကအင်္ဂါနေ့မှာပြောပေမဲ့သူ့အဆိုမိုင်မဲပြီးအတိပယ်မရှိတဲ့အီရန်နျူကလ িয়ার သဘောတူညီချက်ကိုလက်ရှိအတိုင်းဆက်ထားမယ်မထားဘူးဆိုတာကတော့အတိအလင်းပြောဆိုခဲ့ခြင်းမရှိပါဘူး။အမေရိကန်နိုင်ငံမှာရောက်ရှိနေတဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်နဲ့အတူအင်ဂျူရောမှာတွေ့ဆုံပြီးအီရန်နဲ့ရရှိထားတဲ့သဘောတူညီချက်ကိုထပ်မံဝေဖန်လိုက်ပြီးတဲ့နောက်အီရန်နဲ့ပြုလုပ်ထားတဲ့သဘောတူညီချက်ဟာအီရန်ရဲ့ဒုံးကျည်အစီအစဉ်နဲ့ဒေတာတွေမတည်ငြိမ်မှုတွေဖြစ်ပေါ်အောင်လှုံ့ဆော်မှုတွေကိုဟန်တာထားချက်တွေမပါဝင်ဘူးလို့သမ္မတထရမ့်ကပြောပါတယ်ပြင်သစ်နိုင်ငံကိုမကြားခင်ပြင်သစ်နိုင်ငံကိုမပြန်ခင်ဒီကနေ့ပုတ်ထုံးနေ့မှာလွတ်တော်နေရာပေါင်းရှိမင်းကွန်းပြောကြဖို့ရှိတဲ့သမ္မတမက်ခရွန်ကတော့သမ္မတထရမ့်အနေနဲ့2015ခုနှစ်ကအီရန်နဲ့ အမေရိကန်ပြင်သစ်ဗြိတိန်တရုတ်ရုရှားနဲ့ဂျာမနီတို့အကြားရရှိခဲ့တဲ့သဘောတူညီချက်ကနေအမေရိကန်ပြည်ထောင်စုမနှုတ်ထွက်ဖို့စီရင်ပြောဆိုခဲ့တယ်လို့ဆိုပါတယ်အီရန်ရဲ့ဒုံးကျည်အစီအစဉ်ရပ်တန့်ရေးအပြင်ဒေတာရင်းကဆီးရီးယား၊ယေမင်၊လေဘနွန်နဲ့အီရတ်နိုင်ငံတွေအတွင်းအီရန်ရဲ့ပါဝင်ဆောင်ရွက်မှုတွေကိုထိ ंछ ုံနိုင်မဲ့သဘောတူညီချက်အသစ်တစ်ခုထပ်မံပြုလုပ်ရေးအတွက်ဆန္ဒရှိကြောင်းသမ္မတထရန့်နဲ့ဆွေးနွေးပြခဲ့တယ်လို့လည်းပြည်သစ်သမ္မတကပြောပါတယ်။ဥရောပကောင်စီနိုင်ငံခြားမှုဝါဒရေးရာအကြီးအကဲဖက်ဒရီကာမိုဂရီနီကလည်းဒီသဘောတူညီချက်ကိုထိန်းသိမ်းဆောက်ရှောက်ဖို့လိုအပ်ကြောင်းပို့ထုတ်နေမှာပဲသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
တာလီဘန်အကြမ်းဖက်အဖွဲ့ကအာဖဂန်နစ္စတန်နိုင်ငံမှာနှစ်စဉ်ຫນွေဥထိုးစစ်ကိုစတင်တော့မယ်လို့ကြေညာလိုက်တာဟာသတင်းပတ်များစွာတွေကမျှော်လင့်ခဲ့တဲ့ငြိမ်းချမ်းရေးအတွက်တပံပြန်လည်ညှိနှိုင်းဖို့ဖြစ်နိုင်မလားဆိုတဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာပါအချိန်ကြာမြင့်စွာရွှေ့ဆိုင်းထားပြီးနောက်အောက်တိုဘာလ20ရက်နေ့မှာကျင်းပဖို့စီစဉ်ထားတဲ့အာဖဂန်လွှတ်တော်နဲ့ဒေသန္တရကောင်စီရွေးကောက်ပွဲအတွက်ပြင်ဆင်နေမှုတွေအချိန်အဟုန်မြင့်လှုပ်ဆောင်နေစဲမှာပဲဒီကြေညာချက်ပေါ်ထွက်လာတာဖြစ်ပါတယ်El Kadak လို့အမည်ပေးထားတဲ့တာလီဘန်တို့ရဲ့စစ်စင်ရေးအသစ်ဟာကျူးကျော်သူအမေရိကန်တွေနဲ့အမေရိကန်ထောက်လှမ်းရေးအဖွဲ့ဝင်တွေကိုအဓိကပိတ်မှတ်ထားတယ်လို့ဆိုပါတယ်။လူပေါင်းများစွာတည်ချေခဲ့တဲ့18နှစ်ကြာပဋိပက္ခတွေအဆုံးသတ်ရေးအတွက်ဆွေးနွေးညှိနှိုင်းမှုတွေလုပ်ဖို့အာဖဂန်သမ္မတအာရှရဖ်ဂါနီကလွန်ခဲ့တဲ့သတင်းပတ်တွေတုန်းကကဘူးမြို့မှာပြုလုပ်တဲ့ညီလာခံမှာကမ်းလှမ်းခဲ့တာပါ။ဒါပေမဲ့တာလီဘန်တွေကတော့ပြင်ပကျူးကျော်မှုကိုထိုးစစ်ဆင်သွားမှာဖြစ်တယ်လို့အတည်ပြုပြောကြားခဲ့ပါတယ်။
ယူရီအမေရိကန်တန်ညနေဘက်မြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေညနေ9နာရီအထိစိုင်းတိုမီတာ70 kHz 1683မြောက်စိုင်းတိုမီတာ19 kHz 15569နဲ့စိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကလည်းစာရင်ပို့ဆွေယူလာကြောင်း RSF နစီမချသတင်းတောင်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီအခံလာမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်131မှာရှိခဲ့ရာကဒီနေ့အစီအခံစာမှာ6ဆင့်လျော့ကျပြီးအဆင့်139ကိုရောက်သွားခဲ့တယ်လို့အစီအခံစာမှာဖော်ပြထားပါတယ်အနယ်ဒီအစိုးရလက်ထက်မှာအစိုးရနဲ့စစ်တပ်ကိုဝေဖန်ရေးသားတဲ့အတွက်သတင်းတောက်တွေကိုဖမ်းဆီးထောင်ချတာမျိုးရှိတော့မှာမဟုတ်ဘူးလို့သတင်းတောက်တွေဘက်ကမျှော်လင့်ခဲ့ကြတဲ့အကြောင်းဒါပေမဲ့လည်းသတင်းမီဒီယာလွတ်လပ်ခွင့်ဟာဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရအတွက်ဦးစားပေးလုပ်ငန်းရထဲမှာမပါဝင်ကြောင်း RSF ရဲ့အစီအခံစာထဲမှာဖော်ပြထားပါတယ်2019ခုနှစ်အတွင်းသတင်းတောက်20ဖမ်းဆီးအရေးယူခံခဲ့ရပြီးအများစုဟာ66ဂါကြီးပုံမှန်နဲ့ဆွဲချက်တင်ခံခဲ့ကြရတယ်လို့ဆိုပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာအောက်ဂုလကတကြော့ပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကိုတပ်မတော်ကကင်တွယ်ဆောင်ရွက်တဲ့နောက်ပိုင်းမှာဒရင်တောက်တရဲ့အခြေအနေဟာပိုပြီးဆိုးဝါးလာတယ်လို့လည်း RSF ရဲ့အစီအခံစာမှာဖော်ပြထားပါတယ်။ဒရင်အမောင်းချခံထားရတဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုစုံစမ်းဖော်ထုတ်ဖို့ကြိုးစားတဲ့ဒရင်တောက်တွေဟာလည်းဖမ်းဆီးထောင်ချခံခဲ့ကြရတယ်လို့မြန်မာနိုင်ငံအရှေ့မြောက်ပိုင်းကရှမ်းနဲ့ကချင်ပြည်နယ်တွေမှာဖြစ်ပေါ်နေတဲ့ပဋိပက္ခတွေကိုလည်းဒရင်ယူခွင့်ပိတ်ပင်ခံထားရတယ်လို့ဆိုပါတယ်။အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစီရင်ခံစာမှာလည်းမြန်မာနိုင်ငံဟာဒစစ်တပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခံထားရပါတယ်။လွတ်လပ်ခွင့်အခြေဆုံးဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9အကြားကတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေတယ်လို့ဖော်ပြထားပါတယ်။အလားတူပဲနိုင်ငံရေးဆိုင်ရာလွတ်လပ်ခွင့်နိုင်ငံသားတွေရဲ့လွတ်လပ်ခွင့်နေမှာလည်းမြန်မာနိုင်ငံဟာအဆင့်5မှာရှိနေကြောင်းဖော်ပြထားပါတယ်။နိုင်ငံပေါင်း195နိုင်ငံကနိုင်ငံရေးနဲ့နိုင်ငံသားဆိုင်ရာလွတ်လပ်ခွင့်တွေကို2019ခုနှစ်ဇန်နဝါရီလ1ရက်နေ့ကနေဒီဇင်ဘာလ31ရက်နေ့အထိစစ်တမ်းကောက်ယူပြီးဒီအစီအခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။စစ်တမ်းကောက်ယူတဲ့နေရာမှာတော့ကုလသမဂ္ဂအထွေထွေညီလာခံက1948ခုနှစ်မှာထုတ်ပြန်ထားတဲ့နိုင်ငံတကာလူ့ခွင့်ရေးကြေညာစာရန်ပါပြဋ္ဌာန်းချက်တွေအတိုင်းတိုင်းပြည်အသီးသီးကလိုက်နာဆောင်ရွက်ခြင်းရှိမရှိဆိုတဲ့စံနှုန်းနဲ့တိုင်းတာပြီးစစ်တမ်းကိုကောက်ယူခဲ့တာလည်းဖြစ်ပါတယ်။
ကဘာတဝမ်းအများကြိုက်မျောလိုက်ဝါဒသုံးနေကြတဲ့နိုင်ငံရေးသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တိုက်ခိုက်နေတာဟာဒီမိုကရေစီနိုင်ငံကြီးတွေမှာချင်းချောက်မှုတစ်ခုဖြစ်လာနေတယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ကြီးနှစ်ခုကဒီကနေ့ပြောဆိုလိုက်ပါတယ်။နယ်စည်းမထားသတင်းတောက်များအဖွဲ့ RSF နဲ့သတင်းမီဒီယာလွတ်လပ်ခွင့်စောင့်ကြည့်ရေးအဖွဲ့ Freedom House တို့က ထုတ်ပြန်တဲ့2018ခုနှစ်အတွက်ကဘာတဝမ်းသတင်းလွတ်လပ်ခွင့်ဆိုင်ရာနှစ်ပတ်လည်အစီရင်ခံစာတွေမှာအဲ့ဒီလိုဖော်ပြထားတာပါ American သမ္မတဒေါ်နယ်ထရမ့်ကိုလည်းဒီအဖွဲ့တွေကပြင်းပြင်းထန်ထန်ဝေဖန်ပါတယ်ထရမ့်ဟာမီဒီယာတွေကိုပုတ်ခတ်ထိုက်ခိုက်ဖို့အားတန်နေသူလို့ RSF အဖွဲ့ကဝေဖန်လိုက်တယ်လို့ Freedom House အဖွဲ့ကြီးကလည်းထရမ့်ကသတင်းမီဒီယာတွေကိုအမေရိကန်ပြည်သူတွေရဲ့ရန်သူအဖြစ်ပုံဖော်ပြောဆိုပြီးသတင်းသမားတွေသတင်းမီဒီယာအဖွဲ့အစည်းတွေကိုဝေဖန်ပုတ်ခတ်နေတာဟာအချက်အလက်ကိုအခြေခံတဲ့သတင်းမီဒီယာလုပ်ငန်းတွေအပေါ်လူလူယုံကြည်မှုထိခိုက်ပျက်စီးအောင်လုပ်နေတာလို့ဝေဖန်ထားပါတယ်ဒီလိုဝေဖန်မှုတွေပေါ်အင်ဖြူရိုဘက်ကတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ကမ္ဘာတဝန်းနိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်တွေကိုသုံးသပ်တင်ပြတဲ့ RSF ရဲ့နှစ်ပတ်လည်အစီရင်ခံစာမှာတော့နော်ဝေနိုင်ငံကိုကမ္ဘာပေါ်မှာသတင်းလွတ်လပ်ခွင့်အရှိဆုံးနိုင်ငံအဖြစ်ဖော်ပြထားပြီးမြောက်ကိုရီးယားကိုတော့သတင်းလွတ်လပ်ခွင့်အဆိုးဝါးဆုံးနိုင်ငံအဖြစ်ဖော်ပြထားပါတယ်။
ငွေကြေးကွာချမှုကိုတိတိယယောက်အရေးယူနိုင်ဖို့နဲ့နေစာဖြတ်ကျော်မှုကင်းတွေကိုကင်တွယ်နိုင်ဖို့ပြည်ထောင်စုရှင်းနေကြုံရုံးကဝန်ထမ်းတွေကိုအမေရိကန်အစိုးရအကူအညီနဲ့အသိပညာပေးတင်နန်းပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တာဝန်ကြီးစကော့မာရှယ်ကပြောပါတယ်။နှစ်နှစ်ကြာမြင့်မဲ့ဒီအစီအစဉ်မှာနေစာမှုကင်းတွေနဲ့ဆိုင်တဲ့ငွေကြေးကွာချမှုစိုက်ဘာမှုကင်းလက်နက်နဲ့မူရစ်စေဝါမှုကင်းလူကုန်ကူးမှုနဲ့ပတ်သက်တဲ့တင်နန်းတွေဆွေးနွေးပွဲတွေပြုလုပ်ဖို့စီစဉ်ထားတဲ့အကြောင်းပြည်ထောင်စုရှင်းနေကြုံဦးထွန်းထွန်းဦးကလည်းပြောပါတယ်
ပေါ်ထူးနဲ့ညနေခင်းနောက်ဆုံးအသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့မမသိစင်အောင်တို့ကပြောပြပေးခဲ့တာပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွင်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်မြစ်ပေါ်ကထောင်ကနန်းရှိတဲ့ဒုက္ခသည်တွေဟာမြစ်ချောင်းဘေးရွက်ပြင်ဒယ်ရီထိုးနေကြတာကြောင့်မိုးရင်းမှာအခက်အခဲတွေဖြစ်လာနိုင်တယ်လို့အဲဒီကိုကိုရိုင်းသွားရောက်လေ့လာခဲ့တဲ့ VOA သတင်းထောက်ကပြောပါရယ်သူတို့မူရင်းနေရရင်ပြန်ခွင့်အပါအဝင်တောင်းဆိုချက်၃ချက်ရရင်ပြန်မယ်လို့အဲဒီဒုက္ခသည်တွေကပြောပြကြပါရယ်နယ်စပ်မြစ်ပေါ်မှာရှိတဲ့ဒုက္ခသည်တွေရှိရာကိုဒီကနေ့မှကိုရိုင်းသွားရောက်တွေ့ဆုံမေးမြန်းတာတွေလုပ်ခဲ့တဲ့ VOA သတင်းထောက်ကိုမိုးစောကိုကိုသားညုံကဆက်သွယ်မေးမြန်းထားပါရယ်
ဒီမြန်မာနိုင်ငံတန်စီကျိုးခတ်ထားတဲ့ဟာနဲ့နေဆက်ချောင်းတဲ့ကြားတွေဟာပြည်90လောက်ရှိရပါဘို့ဒီတန်စီကျိုးရဲ့အပြင်ဘက်မှာနေထိုင်နေတဲ့မွတ်စလင်ဒုက္ခသည်တွေကိုတွေ့ပါတယ်သူတို့ကတော့အဲ့မှာကျွန်တော်မင်းနဲ့ကြည့်တဲ့အခါမှာလူကြီး6000လောက်ရှိတယ်လို့ပြောပါတယ်ဗျအများမှာရှိရဲ့ဒီလူမျိုးကြီးတွေရဲ့တွေ့ပါဒီမှာမင်းနဲ့ဆိုကြတဲ့အခါမှာသူတို့ကလူကြီး3000လောက်2000-3000လောက်ပဲရှိတယ်လို့ခန့်မှန်းကြပါတယ်မပြန်မဲနဲ့အဲ့မှာနေနေရတဲ့အဓိကအကြောင်းရင်းကတော့သူတို့ကလှဖို့ခေါ်စခန်းမှာဗောလေယာယီလက်ခံတဲ့စခန်းမှာဒီအဲ့မှာသူမနေခြင်းဘူးသူတရားရသူရဲ့နေရာချင်းကိုပြင်ကျင်နေဆိုတဲ့အကြောင်းတစ်ချက်သူပြောပါရဲ့ဗျ2017ခုနောက်ပိုင်းချက်ခဲ့တဲ့ကောင်ဆိုလို့ရှိရင်ကျွန်တော်ဒီ IDP စခန်းနေဗောလေစခန်းနေမှာထားရတာမှာဆိုလို့ရှိရင်ဒီနှစ်နဲ့ချီပြီးကြာတယ်ဗော၄၅ချောင်းနှစ်လောက်အဲ့မှာနေကြရတယ်ဆိုတဲ့အနေခံတွေသူပြည်ရတဲ့အကြောင်းကိုအဲ့ဒီသူတို့ငုံခြင်းလို့ဆိုတဲ့ပြောလို့သူပြောပါရဲ့ဗျနောက်တစ်ချက်ကသူတို့ကဒီ NDC ကတ်ဗောလေဒီနိုင်ငံသားစီစီကတ်လုပ်ပေးမယ်လုပ်ငန်းအစီအစဉ်တွေပေါ်မှာသူတို့ကအယုံကြည်မရှိဘူးပေါ့သူတို့မှာအရင်ကလေးကတစ်ချက်လဲအထောက်အထားတွေရှိပြီးဒါဒီချုပ်ဆိုလို့ရှိရင်လည်းကျွန်တော်တို့ဒီပေါ်အနိုင်ရောစီစီတက်တွေပါလေရှိပါတယ်ဆိုတဲ့အခါမျိုးပြောတယ်အဲ့ဒီအတွက်ကြောင့်သူတို့ကထပ်ပြီးစီစစ်တာမျိုးသူတို့လက်မခံလို့ဘူးလို့ပြောတယ်အဲ့ဒီအချိန်မှာကျွန်တော်တို့ကမေးပါတယ်ခင်ဗျားတို့အနေနဲ့မပြန်ဘူးဆိုတော့ခင်ဗျားတို့အားလုံးမှာစီစစ်ကပြောနေတယ်လေဒီတချို့တွေကဒီတစ်ခါနိုင်ငံကမဝင်လာတဲ့လူတွေရှိနေတယ်ကြားနေရတယ်အဲ့ဒီဟာဆိုသူတို့ကတော့သူတို့မှာအအထောက်အထားတွေအားလုံးရှိပါတယ်ဆိုတဲ့ပုံမျိုးပြောနေကြ။နောက်တစ်ချက်ကတော့သူတို့ကအလုံးစုံကြီးနဲ့ပတ်သက်တော့အမခန့်ချက်ရှိတဲ့သူတို့ကလူလာရဲသူတို့ကဒီဒီမှာဒီပြန်နေဆိုလို့ရှိရင်ဒီလူစုံကြီးနဲ့ပတ်သက်ပြီးအမခန့်ချက်ပြီးလို့မရှိဘူးလို့သူတို့မြင်နေတဲ့ကြောင့်သူဒီညာပဲနေရစီတော့မဒီအချက်ပုံချက်ကိုပြောပါတယ်ဗျ
။သူတို့အဲ့ဒီမှာနေရတဲ့အခြေအနေပေါ်စားရတောက်ရအကူအညီရရှိရဘယ်လိုများတွေ့ကြရလဲခင်ဗျ။
အဓိကတော့သူတို့ကအဲ့ဒီနေရာတွေမှာဒီရွက်ချင်တဲတွေနဲ့ပဲကျက်စမုတ်ကစားလို့ဟာနေနေတယ်ရွက်ချင်တဲတွေချိုးပြီးတော့နေထိုင်ကြပါတယ်။သူတို့တွေကတော့ဒီဟော IGRC ကနေတော့မှရိတ်ခါထောက်ပံ့ပေးရလို့သိရပါတယ်ဗျ။ဒီလိုလိုကြရတော့အမိထားတော့ကျွန်တော်မိုးကျလာပြီဆိုရင်အဲ့ဒီကနေထိုင်ဖို့အခက်အခဲရှိပါတယ်။ဒီချောင်းဘေးမှာလည်းဖြစ်နေတယ်ဆိုတော့မိုးရင်းဆိုရင်တော့အခက်အခဲရှိရဲ့အဲ့ဒါကျွန်တော်တို့ဘယ်လိုရက်တီစက်ပြီးရက်တီလဲမိုးရင်းမှာလဲဆိုဘယ်လိုပဲကြည့်ဒီလိုအနေနဲ့ကတော့ဒီမှာပဲဆက်နေသွားမယ်။ဒီတို့တောင်းဆိုချက်တွေပေါ့လေဒီတို့လူလာချက်တွေတော့ဒီနိုင်တဲ့ကျင်းတဲ့ဆိုတော့မျိုးဒီဘက်ကပြောပါလေကြာ
ဟုတ်ကဲ့သူတို့ရဲ့လူလားချက်တွေနဲ့ပတ်သက်လို့ကောကိုမိုးစော်တို့ကိုအာနာပိုင်တွေကဘာများပြန်ပြောသေးလဲ
အာနာပိုင်တွေကအရင်ချက်တွေကတော့ပြောပြီးသားပါဒီခုလုံနေတဲ့နှစ်နိုင်ငံသဘောတူထားတဲ့အချက်တိုင်းပဲအာနာပိုင်တွေကဆက်ကဆောင်ရွက်မှာပေါ့ ဒီပြန်လာမဲ့လူတွေအားလုံးကိုဒီဒီကြောင့်လာရင်မခွေရပါလေ။ကုန်းကနေလာမချင်းတောင်းပြောလေဝေးရနေမှာလက်ခံမယ်လက်ခံမှာ IC ပြစ်ပြီးတော့မှလည်းသူတို့ကိုပြရနီယာချထားမယ်ဆိုတဲ့သဘောလေးကိုနေရာတော့အဲ့မျိုးကျွန်တော်နေရတဲ့အချိန်မှာအဲ့လိုပြောပါလို့ကြာ။နောက်ဒီ MBC process ကလည်းအဲ့ဒီအချိန်မှာပဲကျင်းဝင်ပြီးမှသူတို့ကိုအမြန်ဆုံးလှုပ်ဆောင်ပေးမယ်ပေါ့လေ။အဲ့ဒါမျိုးပြောပါလို့ကြာ။
ဟုတ်ကဲ့ဟိုတလုံးတို့ကမြန်မာဆွေရကဒီနေဆက်မြေပေါ်မှာနေနေတဲ့လူတွေလက်မခံဘူးထွက်သွားပါဆိုပြီးတော့ပြောပြီးတော့နည်းနည်းနေဆက်မှာတင်းမာမှုလေးဖြစ်တယ်ဟိုဘက်ဘင်္ဂလားဒေ့ရှ်ဘက်ကလည်းတက်တီဝိုင်းချဆိုအဲ့ဒီအခြေအနေကဘယ်လိုရှိပါလဲခင်ဗျအ
ခုလောလောဆယ်အခြေအနေကတော့ဒီမင်းမြန်ကြည့်ရတော့ဆိုရင်တော့အဲ့နေဆက်တစ်ချောက်လုံးကမြန်မာဆွေရဘက်ကအဲ့ဒီနေနေကြတော့ရဲနေဘင်္ဂလားဒေ့ရှ်ဘက်ကနေကြတော့ရဲတယ်ပြီးတွဲပြီးတော့မှအဲ့နေရာဒေသတွေကိုပြီးတွဲပြီးကင်းလဲရတာရှိရဲလောလောဆယ်ကတော့နှစ်ဖက်ကင်းလာတဲ့အနေထားတော့မတွေ့ရဘူးကြာ
မြန်မာဆူရနဲ့ဘင်္ဂလားဒေ့ရှ်ကပေါင်းပြီးတော့စီစဉ်နေတာကဘင်္ဂလားဒေ့ရှ်ဘက်ကလည်းစီစဉ်ပြီးတော့ပို့မယ်မြန်မာဆူရလည်းလက်ခံမယ်အစီအစဉ်တွေပါလုပ်ထားတယ်ဒါပေမဲ့အဲ့နေဆက်မြင်းပေါ်မှာရှိနေတဲ့လူတွေကအဲ့ process မှာအကျုံးဝင်မှာမလား
ဝင်လာတဲ့ဒီလူငါးယောက်ပေါ့လေမိသားစုတစ်စုကိုတော့မြန်မာဘက်ကလက်ခံကြတာရှိတယ်ဘင်္ဂလားဒေ့ရှ်ဘက်ကလည်းတော့ဒီပြည်နယ်မှာဆိုလို့ရှိရင်ဒီဟာစစ်နိုင်ငံသဘောတူထားတဲ့ process နဲ့လုပ်တာမဟုတ်ဘူးဆိုလို့ပြောတာရှိတယ်ဒီမှာအဆူရဘက်ကတော့ဒီနေဆက်မြင်းမှာရှိရလို့လည်းဝင်လာမယ်ဆိုရင်လက်ခံနေဒီရဲအနေအမျိုးရှိပါတယ်။တချို့ကြားသိရတဲ့တင်းနေရဆိုတချို့တွေဆိုလို့ရှိရင်အာနာပါနေမှာသတိမပြေဘဲနဲ့ကိုကြီးကိုဟန်နဲ့ပြန်ဝင်လာတဲ့ဟာတွေလည်းရှိနေတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါမယ်
။ကိုမိုးစော်ကိုသားညုံကမင်းမြန်တင်ပြသွားတာပါရှင်။ခုတော့အမီးလောင်နေတဲ့ထိန်ပင်အမိုက်ပုံသတင်းပဲဆက်ပါမယ်။ရန်ကုန်လိုင်တာယာကထိန်ပင်အမိုက်ပုံမီးလောင်မှုကိုမိသက်တပ်ဖွဲ့အနေနဲ့အတော်အတန်ထိန်းချုပ်ထားပြီးတော့အတွင်းလိုက်လောင်နေတဲ့မိသားတွေကိုငြိမ်းတနိုင်ဖို့ကြိုးစားနေတယ်လို့အဲ့ဒီကိုကိုရန်ရောက်နေတဲ့ VOA သတင်းထောက်ကပြောပါရယ်။မိငိမ်တက်နေတဲ့မိသက်ဖွဲ့အချို့မူးမေ့တာမျိုးရှိနေပြီးတော့ကျန်းမာရေးအရအကူအညီကဲဆဲရေးအဖွဲ့တွေလည်းရောက်နေတယ်လို့ဆိုပါရယ်။မီးလောင်နေတဲ့နေရာကိုကိုရန်ရောက်နေတဲ့ VOA သတင်းထောက်ကိုထက်အောင်ကကိုမေးမြန်းကြည့်ပါမယ်ရှင်။ကိုထက်အောင်ကရင်အခုထိန်ပင်အမိုက်ပုံမီးလောင်နေတဲ့နေရာကိုရောက်နေတယ်ဆိုတော့အဲ့ဒီမှာအခုမြင်နေရတဲ့အခြေအနေကိုပြောပါအောင်ရှင်။
မိတနေတဲ့မြင်ကွင်းကတော့လွန်ခဲ့တဲ့4ရက်လောက်ကတည်းကစရင်တော့တော်တော်ငြိမ်းနိုင်သွားပြီလို့ပြောလို့ရတယ်ခင်ဗျာ။အခုကအပေါ်မှာမီးကျွေးမီးကျန်တွေလောက်ကိုလိုက်ငြိမ်သက်နေရတဲ့သဘောလောက်ပဲရှိရတယ်။အရင်တွေကတည်းကစရင်တော့မီးကုန်းငွေတွေထွက်တာပြိမတွေ့ရတော့ခင်ဗျာ။ဒီနေ့မှဆိုရင်လည်းမီးတက်တက်ဖွဲ့ဝင်အရင်တွေက200လောက်ချထားပြီးဒီနေ့ဆို400လောက်ပေါ့နော်အင်အားဆက်တိုးပြီးလာတယ်။အဲ့အပြင်ကိုဒီရန်ကုန်တိုင်းရပေါ့နော်ဒီစက်မတော်သားတွေကလည်းဒီမိတ္တကားတွေရောလူဝင်အားတွေနဲ့ရောလာပြီးတော့ပူးပေါင်းပြီးတော့နှိမ့်သက်ပေးနေပါတယ်ခင်ဗ
ျဟုတ်ကဲ့တော့ဒီမိတ္တအကူကြီးကတက်ကအပြင်တခြားအဖွဲ့အစည်းတွေရောလာကူတာရှိပါလားရှင
်တခြားအဖွဲ့အစည်းတွေကတော့ဒီဟိုတခြားပြည်ကရေသေးကားတွေရှိတဲ့လူတွေကတော့ဒီရေသေးရင်းနေနဲ့လာပြီးတော့ဟိုကုညီကယ်ဆယ်ပေးတာရှိလို့တခြားဒီအလှရှင်တွေကလည်းဒီဒီမှာရေဖြန်းပေးနေတဲ့လူတွေပေါ့နော်ဒီအလူပစ္စည်းတွေကိုလည်းသူတို့ဟာအမြဲမပြတ်ပေါ့နော်ဥမာဒက်စာတို့ဒီ100 plus အလူအားဖြစ်အချူကြီးအပြင်အသားတောက်တွေကိုပါသူတို့လာပြီးလှူတန်းတာကိုလည်းတွေ့ရပါတယ်ခင်ဗ
ျဒီမီးလောင်မှုနဲ့ဆက်ဆက်ပြီးတော့မှလူသေးတယ်လို့လည်းကြားပါတယ်ရှင်အဲ့ဒါကိုထက်အောင်ခန်းကြားမိတာရှိလား
ပထမတော့အဲ့လိုမျိုးသတင်းတွေထွက်လာတာပေါ့နော်ဒီမီးလောင်မှုကြောင့်လူသေးအောင်ပြေသွားတယ်လို့ကြားတယ်ဒါပေမဲ့ကျွန်မဌာနကိုကျွန်တော်အတည်ပြုချက်ရယူတဲ့အချိန်မှာဒီလူနာနာတာရှိယောဂဖြစ်နေတဲ့လူတယောက်လို့သိရတယ်ခင်ဗျာဒီနာတာရှိယောဂနေပဲသိသွားတယ်လို့ဒီကျမကြီးကျမကြီးဝန်ထမ်းကအတည်ပြုပါတယ်ခင်ဗျာတိုင်းကျမကြီးဝန်ထမ်းအတည်ပြုပါခင်ဗျာ
ဟုတ်ကဲ့ဒါဆိုရင်အဲ့ဒီလူကလိုင်တာယာမီးလောင်ကွင်းထဲမှာနေတဲ့လူလားရှင
်မဟုတ်ခင်ဗျာသူနဲ့ဘီနာတက်ရမှာ20ရက်ကွာဆိုတာရှိပါတယ်ခင်ဗျာဒီအမိုက်ပုံနဲ့အနီးဆုံးနေရာပေါ့နော်မိကုန်းဝင်အများဆုံးခံစားရတဲ့နေရာပါခင်ဗျာအဲ့နေရာဒီရက်ကွက်20ရက်ကွက်တည်းရပေါ့နေ့လေလောက်မှဒီဆုံးရတာပေါ့နော်ဒီသူခံစားနေရတဲ့နာတာရှိယောဂနဲ့ပဲဆုံးရတာပါခင်ဗျာဒီမိခုံငွေကြောင့်တော့မဟုတ်ဘူးခင်ဗျာကျွန်တော်တမ်းမကြီးဌာနကိုအတူတူကြရယူထားပါတယ
်မိလောင်ငွေကနေထွက်တဲ့မိခုံငွေတွေကရန်ကုန်မြို့ရဲ့အထက်ကိုရောက်နေတယ်လို့ကျွန်တော်တို့ကြားရပါတယ်ရှင်အခုရောအဲ့ဒီအခြေအနေဘယ်လိုရှိလဲရှင
်မနေ့ကတည်းကဆိုင်တော့အများကြီးတက်တာဝိုက်ခင်ဗျာမနေ့ကဆိုရင်ဒီကျွန်တော်မိခုံငွေခံစားရတော့လိုင်တာရလိုင်တာအပြင်ကိုသူနဲ့နီးစပ်တဲ့မျိုးတွေဖြစ်တဲ့အင်းစိမြောက်ကလာမြောက်တကုံအပြင်ကိုဒီမျိုးတွေကတောက်တရားတို့ပပေတန်းတို့ဖြီကိုပါညာတော့ဆိုလေတင့်တဲ့အတွက်မိခိုးတွေကကြောက်လာတယ်ခင်ဗျာဒီနေ့ကတော့မိခိုးငွေတွေကအရင်ကတော့မဆိုးတော့ဘူးဒီလိုင်တာမျိုးနယ်မှာဆိုရင်လေမိခိုးငွေကအရင်အားလောက်တော့တိတ်ပြီးတော့မရှိတော့ခင်ဗျာတော်တော်ပါသွားပြီခင်ဗျာ
ဒါဆိုရင်ကိုထက်အောင်ခံမြင်ရတဲ့လောက်ဆိုရင်တော့ဒါကျမတို့မီးကိုလုံးဝအပြင်းငိမ့်တတ်ဖို့အခြေအနေနီးကပ်လာပြီပေါ့နော
်ဟောမီးကိုချိန်နိုင်ပြီးတော့ဒီမီးကျွေးမီးကျန်တွေကိုငိမ့်တက်နေတဲ့အသင့်လောက်တော့ရှိသွားပြီခင်ဗျာမီးကဆဲထဲမှာလိုက်လောင်နေတာဖြစ်တဲ့အတွက်အပီးတက်ငိမ့်တက်လို့မရဘဲနဲ့ area ကျဲတဲ့အတွက်ဒီသူတို့အပေါ်ရန်လေးတွေလိုက်ပြီးတော့ချိန်နေတယ်အခုဆိုသူတို့ဒီနေရာမှာမြောင်းကြီးတူးပလိုက်တယ်မီးတာဖို့ဆိုသူတို့မြောင်းကြီးတူးပလိုက်တယ်ခင်ဗျာ
Adi milang na, ika tong ya lao sura, ku susu bang balao gu milang doa le?
Mita ka topian haro, ika tong ya shi niya ma, ika tiya lao gu lang juan wa yuwa no, tuwa ni dabu kan ni ya ga, di mai bong wa, ku su yi sa biyo lao la da, sakuna ni lao shi niya, sakuna ni lao shi biyo, yangu tumiyo loa mai di su niya gwa, di mai bong duwa, ong ma ni, sang abi lao shi yelu, ta wun shi di liya biyo le niya.
อาจารย์มีแต่การเรียนเลยเท่าวิลเลียมยาด้วยนี่ถ้าพูดว่าเราเรียนในจาวาล่ะครับเนี่ยพี่เอเรียเจเจเนี่ยด้วยเลยนี่แต่มาแค่ที่ชุดเด็กเนี่ยว่ามีแต่ตมาเรียนจะมาเฉยเนี่ยอ๋อตัวเรียนเสียงเปียละอ๋อมีแต่มาอย่างมูเลอะไรชีเอดีอพยพมัวลูกบ่เอาสิ่งเปียอะไรชีเอดีมีเงินแต่เนี่ยเอ็นนี่น้ามาส่วนตัวจะมาอีสินได้ทาร์ลูอันดีเรนนี่เลยทาร์ลูตัวนั่นสิ่งนี้น่ะมีเงินเยอะดูนั่นสิ่งนี้น่ะจะมาอีวิสามุ่งปีนี่เด
ီးတွေကပဲဒီကျွန်တော်တို့ဒီတောင်ရှိသူလွတ်တော်မဲ့ဒီပိုင်းအစိုးရဖွဲ့စည်းတွေကပဲလာပြီးတာခင်ဗျာ NGO တွေကတော့ဒီပစ္စည်းတွေလာလူရန်အားလောက်ပဲရှိရခင်ဗျာ
တော်ရရှိများရှင်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြည်ထောင်စုနှစ်ကျော်ကြာဆင်းခဲ့ကြောင်းနိုင်ငံတကာသတင်းလွတ်လပ်ခွင့်စောင့်ကြည့်အခဲခတ်နေတဲ့အဖွဲ့တွေရဲ့နှစ်ပတ်လည်အစဉ်ခံစားတွေမှာဖော်ပြလိုက်ကြပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေကြာဆင်းလာရတာဘာကြောင့်များပါလဲတိုးတက်လာအောင်ဘာတွေလုပ်ဖို့လိုအပ်နေသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-995လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါတယ်ရှင်။
တရိုင်းလေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ချက်ပြီးတော့ဖိတ်ခေါ်ပါရစေ။နိုင်ငံတော်လျှော့ဝှက်ချက်အဥပဒေဖော်ပြမှုနဲ့တရားစွဲဆိုခံထားရတဲ့ Riders တင်းထောင်းနှုတ်အမှုမှာတရားလိုပြသက်တည်တူရဲမှုမိုးရံနိုင်ကိုရှုံ့ကြည့်ရတော့သက်တည်ဟုတ်မဟုတ်လာမယ့်မေလ၂ရက်နေ့မှာတရားသူကြီးကအဖြေပေးဆုံးဖြတ်သွားမှာပါ။အထက်အမိန့်အရ1600ဖမ်းဆီးခဲ့ကြောင်းတရားလိုပြသက်တည်တူဖြစ်တဲ့ရဲအရာရှိလက်ဖြစ်သူတူရဲမှုမိုးရံနိုင်တို့ကိုလည်းအဲ့ဒီနေ့မှာချက်ပြီးတော့စစ်ဆေးသွားဖို့ရှိပါတယ်။Rider စတင်းသမားတွေကတော့အပြစ်မရှိပဲဖမ်းဆီးထိန်းသိမ်းခံထားရတဲ့ရဲတပ်ဖွဲ့ဝင်တွေကိုအစိုးရကလုပေးဖို့လဲတောင်းဆိုလိုက်ပါတယ်။အပြစ်ဆုံးကတော့ VOA မြန်မာပိုင်းသတင်းထောက်မမေခါကသတင်းပေးပို့ထားပါတယ်
။ဒီကနေ့မြောက်ပိုင်းခရိုင်တရားရုံးမှာစစ်ဆေးတဲ့ရုံးချိန်မှာတော့တရားလိုရှင်းနေအဖြစ်ဆောင်ရွက်ကြတဲ့ဥပဒေအကျိုးဆောင်တွေကတရားရုံးမှာထွက်ဆိုခဲ့တဲ့ဒူရဲမှုမိုးရံနိုင်ကိုမယုံကြည်ရတဲ့တပ်တွေအဖြစ်ရှောက်လဲခဲ့တယ်လို့ Rider သတင်းသမားတွေရဲ့ရှင်းနေတွေဘက်ကလည်းပြန်လည်ခုခံခြေပါခဲ့ကြတာဖြစ်ပါတယ်။ဒီပေါ်လာမဲ့သတင်းပတ်မှာတော့တရားသူကြီးကဆုံးဖြတ်ပြီးသွားမှာဖြစ်ပါတယ်။ဒီကနေ့စစ်မေးလာတဲ့အမှုနဲ့ပတ်သက်ပြီးရိုက်တာရှင့်နေတဦးဖြစ်တဲ့ဦးခင်မောင်စောကအမှုနဲ့ပတ်သက်လို့အခုလိုတုံ့တက်ပြောဆိုသွားခဲ့ပါတယ
်။ဒီအမှုကိုကျွန်တော်စိတ်နဲ့အဝင်စားလို့အားလဲအရာဆုံးပဲ။အစောပိုင်းကျွန်တော်လိမ့်နေအောင်ခံရတာနော်ကိုမိုးရနိုင်မထွက်ခင်လိမ့်နေအောင်ခံရပါမယ်။ကျွန်တော်စိတ်ထဲမှာငါအမှန်တရားအတွက်လိုက်နေတယ်ဆိုတာနဲ့အခုကျွန်တော်ဟောဖြစ်တယ်။ပြောတယ်။အခုလည်းကျွန်တော်ပြောပါတယ်။နော်ဒါပါပဲ။
သူရဲမှုမိုးရံနိုင်ဟာရခိုင်ပြည်ပခအတွင်းမှာအမတ်ရှိလုံကြုံရေးရဲတပ်ရင်မှာတာဝန်ထမ်းဆောင်ခဲ့သူတဦးလည်းဖြစ်ပါတယ်။ရိုက်တာသတင်းတော်ကိုဝါလုံးတို့နှစ်ဦးဟာသူတို့အဖမ်းမခံရခင်အချိန်ကသူရဲမှုမိုးရံနိုင်အပါအဝင်ရဲဝင်နှန်း6ယောက်နဲ့တွေ့ဆုံခဲ့တာဖြစ်ပြီးအဲ့ဒီတွေ့ဆုံမှုနောက်ပိုင်းမှာတော့တွေ့ဆုံခဲ့တဲ့6ယောက်စလုံးယာယီထိန်းသိမ်းခံခဲ့ရတာဖြစ်ပါတယ်။နောက်ဆုံးမှာတော့၄ယောက်ကိုပြန်လည်လွတ်ပေးခဲ့ပြီးသူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခင်မောင်လင်းတို့နှစ်ဦးကတော့ဆက်ပြီးထိန်းသိမ်းခံခဲ့ရတာဖြစ်ပြီးအဲ့ဒီနောက်ရဲမှုချုပ်တင်ကိုကိုကရိုက်တာသတင်းတော်နှစ်ဦးကိုဖမ်းဖို့ညွှန်ကြားခဲ့တာဖြစ်တယ်လို့သူရဲမှုမိုးရံနိုင်ကပြီးခဲ့တဲ့ရုံးချိန်မှာထွက်ဆိုထားပါတယ်။သူရဲမှုမိုးရံနိုင်နဲ့ထွက်ဆိုချက်အပြီးမှာပဲတရားလိုဘက်ကအကျိုးဆောင်ရှိနေတွေကသူရဲမှုမိုးရံနိုင်ရဲ့ရဲစစ်ဆေးချက်နဲ့တရားရုံးမှာထွက်ဆိုချက်တွေဟာမကန့်ညီတဲ့အတွက်သူ့ကိုမယုံကြည်တိုက်တဲ့တပ်တွေအဖြစ်သတ်မှတ်ပေးဖို့ပြီးခဲ့တဲ့ရုံးချင်းမှာတွေကတရားရုံးကိုတင်ပြခဲ့ပါတယ်။ဒါကိုဒီတစ်ပတ်မှာနှစ်ဖက်ရှိနေတွေကတရားရုံးမှာအပြန်အလှန်ခြေပပြောဆိုခဲ့ကြတာဖြစ်ပါတယ်။ Rider တရင်တော့တူဖြစ်တဲ့ကိုဝါလုံးကတော့ဒူရဲမှုမိုးရံနိုင်အပါဝင်ရဲတပ်ချက်ကြီးခေမောင်လင်းတို့ဟာအပြစ်ကင်းစင်သူတွေဖြစ်တာကြောင့်အစိုးရဘက်ကအမြန်ဆုံးလွတ်ပေးဖို့အခုလိုတောင်းဆိုသွားခဲ့ပါတယ်
။ဟုတ်တယ်လေဒီစစ်ကနာကတော့အမှန်တရားကိုမကြခင်ပေါ်လာပါလိမ့်မယ်။အဲ့တော့ဘာပဲဖြစ်ဖြစ်ရဲမှုမိုးရံနိုင်ကိုလည်းကျွန်တော်တို့ကျေးဇူးအများကြီးတင်ပါတယ်။အခုဒီမကဘူးဒီဆန်းစည်းကန်တာနဲ့မိုးရံနိုင်တဲ့ရဲတပ်ချက်ကြီးခေမောင်လင်းကိုလည်းကျွန်တော်တို့အမြန်ဆုံးဟိုလွတ်ပေးစေချင်ပါတယ်။သူတို့ကအပြစ်မရှိတဲ့သူတွေဖြစ်ပါတယ်။ဟုတ်ကဲ့ပါ
Rider သတင်းတောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြီးခဲ့တဲ့နှစ်ဒီဇင်ဘာလထဲမှာဖမ်းဆီးခဲ့ချိန်မှာတော့လုံခြုံရေးရဲတပ်ဖွဲ့ကဒူရဲမှုမိုးရံနိုင်တဲ့ရဲတပ်ချက်ကြီးခေမောင်လင်းတို့နှစ်ဦးကိုလည်း1923ခုနှစ်မြန်မာနိုင်ငံအစိုးရလှုပ်ဝက်ချက်ဥပဒေပုံမှန်အပါအဝင်ရဲစည်းကမ်းထိန်းသိမ်းရေးဥပဒေတွေနဲ့ပါဆက်လက်အရေးယူသွားမှာဖြစ်ကြောင်းအာဏာပိုင်တွေဘက်ကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာတရားရုံးကိုယုံထုတ်လာတဲ့ဒူရဲမှုမိုးရံနိုင်ရဲ့တရားရုံးထွက်ဆိုချက်တွေကိုဆက်ဆက်ကြည့်မယ်ဆိုရင်ဒူရဲမှုဟာထောင်ချောက်ဆင်ဖမ်းဆီးပြီးတိစောက်ခဲ့တယ်ဆိုတာတေချာတလို့ရှိနေတယ်လို့တုံတက်သူအချို့ကတုံတက်လျက်ရှိပါတယ်။ဒရင်တော့တွေရဲ့ရှေ့နေတဦးဖြစ်တဲ့ကိုတန်းစောအောင်ကတော့လက်ရှိအမှုနဲ့ပတ်သက်လို့အမှုလမ်းကြောင်းတွေအောင်လှုပ်ဆောင်ကြိုးပမ်းမှုတွေရှိလာတဲ့အတွက်အမှုအပေါ်မှာစိုးရိမ်မှုတွေရှိလာတယ်လို့သူကဆိုလိုက်ပါတယ်
။တော်တည်အားလုံးပေါင်း18ယောက်လောက်ဆက်လာပြီးပြီ။တရားလိုနဲ့ဒီဖန်ဆီးတဲ့အဖွဲ့တွေတရားလိုပြတ်သက်တွေပက္ကသက်တွေအားလုံးဘယ်သူကမှဒီသတင်းတော့ဒီငွေနဲ့ဝယ်ပါတယ်ဆိုတဲ့ကိစ္စကိုထားဒီစာရွက်စာတမ်းတွေဘယ်ကဘလို့ရလာပါတယ်ဘယ်သူစီကပျောက်သွားပါတယ်ဆိုတဲ့ဟာတော့တိတိကျကျထွက်ဆိုနိုင်ခြင်းမရှိဘူးအဲ့တော့ဒီငွေကြီးနဲ့ဝယ်ပါတယ်ဆိုတဲ့ကိစ္စတွေကဒီအမှုပေါ်တာအင်ပက်တစ်ခုဆက်ရောက်ဖို့အတွက်ဟိုတစ်ဖက်ကဝါဒဖြန့်တယ်လို့ကျွန်တော်ထင်တယ်ဒီလိုမျိုးဒီငွေနဲ့ဝယ်ပါတယ်ရောင်းလိုက်တယ်ဆိုတော့သတင်းရောင်းသတင်းဝယ်ကိစ္စတွေထွက်လာတာဒီဒါမှုတော့ထိခိုက်နိုင်ကြရာရှိတယ်ကျွန်တော်အနေနဲ့လည်းစိုးရိမ်မှုရှိတယ်အဲ့တော့တစ်ဖက်ကဒါကဟိုရည်ရွယ်ချက်ရှိရှိနဲ့เนาะရှင်းစင်ထိုးနေတယ်လို့ကျွန်တော်ယူဆတယ
်လက်ရှိမှာတော့တရလိုဘက်ကတရလိုပြတက်တည်25ယောက်တင်ပြထားပြီးအဲ့ဒီထဲမှာ18ဦးကိုစစ်ဆေးပြီးဖြစ်ပါတယ်ဒါမဲ့16ကြိမ်မြောက်ရုံးကြိမ်ကိုတော့မေလ2ရက်နေ့ဗုဒ္ဓဦးနေ့မှာထပ်မံစစ်ဆေးတော့မှာဖြစ်ပါတယ်ရှင်
မမေခါတင်ပြတော့ပါရှင်အခုထုတ်လွှင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပေးပေးချင်ပါပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ 9:00 နာရီကနေ 9:00 ခွဲဒီတိုက်ရိုက်ထုတ်လွှင့်ပေးတော့အောင်ပါပါ Asia Set 7 Juru ကနေဖန်ယူကြည့်ရှုနိုင်ပါတယ် VOA ကနေနောက်2နာရီကြာည9နာရီမှာထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့နိုင်ငံနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းဆောင်ရွက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဥကျော်ဆန္ဒရဲ့မြန်မာအရေးတုံသက်ချက်အားကစားသတင်းလွှာစတဲ့အစီအစဉ်တွေကိုနားဆင်ကြရမှာပါခုတော့ကြာနေတဲ့အချိန်အတွင်းနောက်ဆုံးရသတင်းအချင်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါအောင်ရှင
်။အမေရိကန်နိုင်ငံအတွင်းမိဘတွေနဲ့အတူတရားမဝင်လိုက်ပါလာတဲ့ Dream House လို့ခေါ်တဲ့ကလေးငယ်ခုနှစ်သိန်းကိုမူလကအကာအကွယ်ဖိထားတဲ့အတိုင်းသမ္မတထရမ့်အစိုးရအနေနဲ့ဆက်လက်ထားရှိသွားဖို့အမေရိကန်တရားရုံးတစ်ခုကအမိန့်ချလာလိုက်ပါလေ။မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအခြေအနေဟာမနစ်2019ခုနှစ်ကတည်းကစရင်ပိုပြီးဆုတ်ယုတ်လာကြောင်း RSF နဲ့စီမီချာသတင်းတောက်များအဖွဲ့ကဒီကနေ့ထုတ်ပြန်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ဆိုင်ရာအစီအခံမှာဖော်ပြထားပါတယ်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုဟာမနစ်ကအဆင့်138မှာရှိခဲ့ရာကဒီနေ့အစီအခံမှာ6ဆင့်ရော့ကျပြီးအဆင့်139ကိုရောက်သွားတယ်လို့ဆိုပါတယ်အလားတူပဲ Freedom House အဖွဲ့ကထုတ်ပြန်တဲ့ကမ္ဘာလွတ်လပ်ခွင့်ဆိုင်ရာ2018ခုနှစ်အစီအခံမှာလည်းမြန်မာနိုင်ငံဟာတစ်စိတ်တစ်ပိုင်းသာလွတ်လပ်ခွင့်ရှိတဲ့နိုင်ငံအဖြစ်ဖော်ပြခြင်းခံရပါတယ်လွတ်လပ်ခွင့်အခြေဆုံးဖြစ်တဲ့အဆင့်1ကနေလွတ်လပ်ခွင့်မရှိတဲ့အဆင့်9ကြားတိုင်းပြည်တွေထဲမှာမြန်မာနိုင်ငံဟာအဆင့်5မှာရှိနေပါတယ်ကမ္ဘာတဝန်းအများကြိုက်မျောလိုက်ဝါဒတုံးနေကြတဲ့နိုင်ငံရေးသမားတွေကသတင်းမီဒီယာတွေကိုအဆက်မပြတ်တက်ခတ်နေတာဟာဒီမိုကရေစီနိုင်ငံကြီးတွေမှာထိန်းချုပ်မှုတစ်ခုဖြစ်လာနေတယ်လို့နိုင်ငံတကာသတင်းလွှတ်ခွင့်ဆောင်ကြည့်ရေးအဖွဲ့တွေကထုတ်ပြန်တဲ့အစီအခံစာမှာဆက်လက်ဖော်ပြထားကြပါတယ်။ငွေကြေးခေါ်အားချမှုတွေကိုထိတိယောက်အရေးယူနိုင်ဖို့နဲ့နေစပ်ဖြတ်ကျော်မှုကင်းတွေကိုကင်တွယ်နိုင်ဖို့ပြည်ထောင်စုရှိနေကြုံရုံကဝန်ထမ်းတွေကိုအမေရိကန်အစိုးရအကူအညီနဲ့အသိပညာပေးသင်တန်းပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တာမတ်ကြီးစကော့မာရှယ်ကပြောပါတယ်။
တဲ့ရင်အချင်းချက်ကိုကိုစောဝင်းလိုင်ကကြီးညာပေးခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လို့ရမှာကမတင်ကြီးထိုက်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Skip Sisk ဖြစ်ပါတယ် VOA American အသံညဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20ထိလိုင်းဒိုမီတာ25 30နဲ့51နဲ့လိုင်းလမ်းမီတာ190ရောကနေဖန်ယူနာဆင်နိုင်ပါတယ်တောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျမ်းမာရှင်လာပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနန်းလောပါ
Thank you. This program has come to you from the Voice of America, Washington. From Washington.